ကျန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေသတွင်းကလုံခြုံရေးကိုစိုးရိမ်ချက်ကြောင့်တင်းရှောင်နေကြသူတွေဟာဌာနေကိုပြန်နေကြပါပြီ။ဌာနေပြန်သူတွေအတွက်အစိုးရဘက်ကစီစဉ်ပို့ဆောင်နေပြီးတော့လုံခြုံရေးအတွက်စီစဉ်ပေးတယ်ဆိုပေမဲ့လည်းအခြေအနေတွေကိုစောင့်ကြည့်ရင်ကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေကြသူတွေလည်းရှိနေသေးပါ။မောင်တော်ဒေသနောက်ဆုံးရအခြေအနေကိုမတ်တန်ကြီးထိုက်ဆက်သွင်းမေးမြန်းထားတာကိုနားဆင်ပါရှင်။
မောင်တော်ဒေတာတွေလုံခြုံရေးစိုးရိမ်ချက်ကြောင့်နေရစွန်ခွာထွက်ပြေးခဲ့ကြတဲ့ထောင်နဲ့ချီတဲ့ရခိုင်ဒေတာကန်တချို့နေရရင်တွေကိုပြန်နေချပါပြီ။အရင်ဒုက္ခသည်တထောင်ကျော်ကိုလက်ခံထားတဲ့ဘူးဒီတောင်ကယ်ဆယ်ရေးစခန်းကနေဒုက္ခသည်ထက်ဝက်လောက်ဌာနေပြန်သွားပြီဖြစ်တယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတူဖြစ်တဲ့ကိုအောင်သူရထွန်းကပြောပါတယ်
။ပထမတော့ဒုက္ခသည်တထောင်နဲ့400ပတ်ဝန်းကျင်ရှိခဲ့ပါတယ်။အခုတော့တဝက်လောက်ပဲကျန်ပါတော့တယ်ဗျာ။နေမြေအခြေအနေကတော့သိချာရပြီလို့တော့ပြောရင်လည်းရပါတယ်ဒါပေမဲ့လုံချုံမုံကလည်းအဲ့ဒီဘက်မှာနည်းနည်းလေးအားနေနေတယ်အဲ့လိုမျိုးအတန်တွေလည်းကြားပါတယ်ပြီးလို့ရှိရင်ဒီအခုပြန်ခိုင်းတဲ့အထေမှာမိမိစင်တာအတိုင်းကျင်တဲ့သူတွေရှိသလိုဒီအထလူကြီးတွေပြန်ခိုင်းလို့ဖိအားကြောင့်ပြန်တဲ့သူတွေလည်းရှိပါခင်ဗျာငယ်တဲ့လူတွေကြတော့လေဟိုမှာဟိုကျန်တဲ့လေဟိုမှာကလေးကလေငကူကလေးကလေသူတို့စီးပွားရေးရလေအဆင်မပြေအဲ့လိုမျိုးဒီဒုက္ခသည်စခန်းမှာနေနေရတာကိုကနည်းနည်းလေးနည်းနည်းချောင်းရှိရှိဖြစ်နေတယ်လက်တော့မပြန်သေးဘူးကွာအဲ့လိုမျိုးနေမြေချင်းနေရရောပြီးလို့ချင်းသူတို့ဟိုဒီအစိုးရဖြစ်ဖြစ်ဒီလူမုန်းဖွဲ့စည်းရာဖြစ်ဖြစ်တခုခုကိုတိတိယောက်ကုန်ထောက်ပံ့မှုတွေရတော့ပြီးလို့ရှိရင်တော့ပြန်မယ်အဲ့လိုမျိုးလေးမျောလင်းချက်တွေနဲ့ဒီဒုက္ခသည်စခန်းမှာနေတာမျိုးဖြစ်ပါတယ
်မောင်တော်ဒေတာတွေနေချားဆောင်ရဲတပ်စခန်းတွေအကျန်းဖက်တိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်ကိုဦးကြဆုံးခဲ့ပြီးရဲတပ်ဖွဲ့ပိုင်းလက်နက်နဲ့ကြီးတွေပျောက်ဆုံးသွားခဲ့ပြီးနောက်မှာဒေတာတွေလူနည်းစုဖြစ်တဲ့ရခိုင်ဒေတာခန်တွေလုံခြုံရေးစိုးရိမ်ချက်ကြီးထွားခဲ့တာဖြစ်ပါတယ်ဒါပေမဲ့အကျန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးသတင်းသုံးဖက်အတွင်းရောက်ရှိလာပြီးဖြစ်ပေမဲ့မောင်တော်ဒေသတွင်လူမှုအတိုင်းဝိုင်းတွေချားမှာတော့ထိတ်တိုက်တွေ့တာတွေတင်းမာမှုတွေမရှိခဲ့ပါဘူး။မောင်တော်မြို့ပေါ်ဘူးသီးထောင်နဲ့စစ်တွေမြို့တို့မှာခိုးလုံနေကြသူတွေကိုနေရရင်းကိုပြန်နိုင်ဖို့အစိုးရကအားပေးစီစဉ်နေတာဖြစ်တယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူကိုအောင်သူရထွန်းကပြောပါတယ
်။အခုဆိုရင်စစ်တွေကနေအရင်တော့အဲ့ဒီတော့ကတည်းစကန်အဲ့ဒီကရန်နေဒီချောင်းထွက်လာတဲ့လူတွေထဲမှာလေစစ်တွေကိုရောက်တဲ့အခွင့်အရေးလည်းရှိပါတယ်စစ်တွေကအခွင့်အရေးလည်းအခုဆိုရင်ပြန်နေတာ၄ရက်လောက်ရှိပါပြီညလူကြောင်ကိုဝင်နေတာ၄ရက်လောက်ရှိပါပြီအဲသူတို့ကပဲဒီအစိုးရအခွင့်အရေးကဒီဟိုမြို့နယ်အုပ်ချုပ်မှုရဲ့မြို့နယ်ဆရာဝန်ကြီးရဲ့ပြီးလို့ရှိရင်ဝန်ထမ်းအချို့ဒီကတင်းမော့စိတ်မှာလာကြိုးတာပြင်ထောင်မဲ့ပစ္စည်းတွေပေးတာပြီးလို့ရှိရင်တခါလေကားကိုရောဘာရောစီစဉ်ပေးပြီးတော့ပြန်ပို့နေတာလည်းတွေ့ပါတယ်
ဘူးတီတောင်မြို့ပေါ်မှာတော့အထက်တန်းချောင်းခွဲတစ်ခုကိုကယ်ဆယ်ရေးစခန်းအဖြစ်ဖွင့်ထားတာဖြစ်ပြီးချောင်းနေလည်းပြန်မဖွင့်သေးပါဘူးမောင်တော်ဒေတာတွင်မှာတော့တမတော်နဲ့ရဲတပ်ဖွဲ့တွေပူးပေါင်းတဲ့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေရှိနေစေဖြစ်ပြီးပျောက်ဆုံးခဲ့ရတဲ့လက်နက်တွေအားလုံးလည်းပြန်မရသေးဘူးလို့မောင်တော်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကပြောပါတယ
်။မောင်တော်မြို့ပေါ်မှာတော့ကျောင်းတွေဖွင့်ထားပါတယ်။ကျောင်းတွေဖွင့်ထားပါတယ်။မောင်မြို့ပေါ်တော့ပါပဲ။ကျောင်းတွေတော့ဖွင့်ထားတယ်။ပုံမှန်တော့ရောင်းဝယ်တာကတော့မနေ့ပိုင်းလောက်ပါပဲ
။သတင်းပတ်တွေနဲ့ချီရှိခဲ့ပြီးဖြစ်တဲ့မောင်တော်ဒေတာတွင်အကျန်းဖက်တိုက်ခိုက်ခံရမှုအပေါ်အစိုးရဘက်ကနေမြေလုံခြုံရေးဆောင်ရွက်ချက်တွေအဖမ်းအဆီးတွေနဲ့ပတ်သက်ပြီးလဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်နေကြတာဖြစ်ပါတယ်